ပြည်ပြည်တော်ကလွတ်တော်ဆောက်ဦးတွေကိုအဝေးထိန်ဒရုန်းယာဉ်လွတ်တင်တပ်ပုံရိုက်ဖို့စူးစမ်းခဲ့မှုနဲ့လက်တော်ထောင်နာလာချခံထားတဲ့အလွတ်တန်းတရင်ထောက်ကိုအောင်နိုင်စိုးအပါအဝင်နိုင်ငံခြားတရင်ထောက်နှစ်ဦးနဲ့ရင်းမောင်းတို့ကိုတွင်းကုံထုတ်ကုံဦးတွေနဲ့တရားစွဲဆိုထားတာတွေကိုတရားလိုဖက်ကရုပ်သိမ်းလိုက်ပါတယ်။ဒါအပြင်နိုင်ငံခြားတရင်ထောက်နှစ်ဦးကိုလောက်ဝကဥပဒေနဲ့ပါတရားစွဲဆိုထားတာကိုလည်းတရားလိုဖက်ကရုပ်သိမ်းခွင့်ပြုဖို့ဒီကနေ့တရားရုံးမှာရှောက်ထားလိုက်ပါတယ်။တရင်အပြည့်စုံကတော့ VOA မြန်မာပိုင်းတရင်ထောက်မမမြင်ခိုင်ကတင်ပြထားပါတယ်။
နေပြည်တော်ကောင်စီနေမြေတဲကလွတ်တော်အဆောက်အဦတွေနာမှာဒရုန်းယာဉ်လွတ်တင်ဓာတ်ပုံရိုက်ကူးဖို့ပြင်ဆင်မှုကြောင့်ဖမ်းဆီးခံထားရတဲ့အလွတ်သတင်းတောက်ကိုအောင်နိုင်စိုးအပါအဝင်တူရကီခြေဆိုင်တရားသည့်သတင်းဌာနရဲ့နိုင်ငံခြားသတင်းတောက်နှုတ်ဦးနဲ့ရင်မောင်းတို့အပေါ်တရားစွဲဆိုထားတဲ့လက်ကျန်မှုတွေအားလုံးကိုရုပ်သိမ်းဖို့တရားလိုတွေဘက်ကဒီကနေ့တရားရုံးမှာလာရောက်လျှောက်ထားခဲ့ကြပါတယ်။ဖမ်းဆီးခံရသူတွေရဲ့လုံဆောင်ချက်ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ရွယ်ချက်မရှိသလိုနိုင်ငံသားတရင်းတော်နှစ်ဦးနဲ့ပတ်သက်လို့လည်းနိုင်ငံချစ်ကြည်ရေးကိုရှေ့ရှုပြီးတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်နဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းခွင့်ပြုဖို့တရားလိုဖြစ်သူနေပြည်တော်အမတ်၅စခန်းမှုရဲအုပ်ထွန်းထွန်းဝင်းကဒီကနေ့တရားခွင်မှာလျှောက်ထားတာဖြစ်တယ်လို့မြန်မာနိုင်ငံလွတ်လပ်တော်ရှိနေရအတင်ကအကျိုးဆောင်ရှိနေကြီးဦးခင်မောင်စောကရှင်းပြပါတယ
်။တရားလိုဥထွန်းထွန်းဝင်းရဲအုပ်ထွန်းထွန်းဝင်းရနေပြီးတော့မှအဲတရားလို၄ဦးအပေါ်မှာကျွန်တော်အမှုရုပ်သိမ်းခွင့်ဒါလျှောက်ပါပါတယ်ခင်ဗျာ။အဲ့တော့အဲ့ဒါကဟိုကျွန်တော်နိုင်ငံမှာတော့ပြည်မှုဆိုင်ရာခြေစုံဥပဒေပုံမှန်494အရဒေါ်လာဝယ်လျှောက်တယ်ရုပ်သိမ်းလျှောက်တယ်လို့ခေါ်ပါတယ်ဗျ။အဲ့တော့အဲ့ဒီကိုလျှောက်တဲ့အခါမှာသူတို့ကအထူးသဖြင့်အဲ့ဒီမှာပါတဲ့အချက်ကတော့ဗာလဲဆိုတော့နော်ဟိုပြည်ခံလေးဦးပြုလုပ်မှုဒီနိုင်ငံတော်ဤလုံခြုံရေးကိုဖြိုက်ခိုက်ဖို့ရည်ရွယ်ချက်မတွေ့ရှိရရလားခါအောင်နော်မလေးရှားနိုင်ငံပြည်မော့ချွာလင်းနဲ့စင်ကာပူနိုင်ငံသားလူဟုံမင်းတို့နဲ့ပတ်သက်ပြီးနိုင်ငံချစ်ကြည်ရေးကိုရှေ့ရှုရေ၎င်းအမှုအရုပ်သိမ်းခွင့်ရောက်ထားရင်အဲ့ဒါလေးဖိုးပြင်းမြင်ကြပါပါမဖြစ်ဆိုပြီးတော့မှအဲ့ဒီရုပ်သိမ်းခွင့်ပြုဖို့ရောက်တယ်ခင်ဗျအဲ့တော့ရောက်တော့တရားပြည်ရနေပြီးတော့မှတမှုရဲရောက်တာကနှစ်မှုရုံးကျင်တာနှစ်မှုကိုသူတို့ကညက်ပါတယ်တာဝကအမှုပုံမှန်ဆောင်တဲ့တော့ပါလားဆိုတော့ဥဒေလုံးကပူတီရလိုလောက်တာကသူ့အတွင်းကိုပုံမှန်ရှိပဲလောက်တာဖြစ်တဲ့အတွက်ကြောင့်ရောက်တာလေအဲ့တော့ဒီမှုပဲရောက်တာလာဝကမှုကိုလည်းလာဝကရဲ့မြို့နယ်ဦးစီးလာပါလိမ့်မယ်ဆိုပြီးတော့ပြောပါတယ်။အဲ့ဒါနဲ့လာဝကမှုကိုလည်းကျွန်တော်ဆောက်ပါတယ်။အဲ့တော့လာဝကမြို့နယ်ဦးစီးကလည်းလာပြီးတင်သွားပါတယ်ဒီလိုပါပဲနော်။အခုလေအဲ့အဲ့ညာညာလာနှစ်ယောက်ကအမှုကိုလည်းရုပ်သိမ်းလို့ဆောက်ပါပါတယ
်။မလေးရှားနိုင်ငံသားနဲ့စင်ကာပူနိုင်ငံသားနိုင်ငံခြားသတင်းတောင်တို့ကိုလာဝကဥပဒေပုံမှန်73တင်းနဲ့တရားစွဲဆိုထားမှုကိုလည်းမြို့နယ်လာဝကဒူဦးစီးမှုကအမှုရုပ်သိမ်းခွင့်ကိုတရားရုံးမှာလာလျှောက်သွားတယ်လို့ဆိုပါတယ်။တရားလူကြီးရဲ့လျှောက်ထားချက်တွေအပေါ်ဒီဇင်ဘာ28ရက်နေ့ကျမှတရားရုံးကအပြည့်အစုံဆုံးဖြတ်ချက်အမိန့်ချမှာလည်းဖြစ်ပါတယ်ဒီကနေ့မှာတော့လက်တံအမှုနှစ်ခုကိုရုပ်သိမ်းဖို့တရားလူတွေဘက်ကတရားရုံးမှာလျှောက်ထားခဲ့ကြပြီမယ်လေလွတ်တော်အဆောက်အုံတွေနားမှာဒရုန်းလွတ်တင်ဖို့ကြိုးစားမှုကြောင့်တရားစွဲဆိုခံထားရသူ၄ယောက်လုံးနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်ဒဏ်၂လ6မှတ်ခံထားရပါတယ်တရားရုံးကအမိန့်ချပြီးသားထောင်ဒဏ်၂လကိုတော့ဆက်လက်ကြောက်ခံရမယ့်သဘောဖြစ်ပြီးနိုင်ငံတော်အနေနဲ့ဒီအမှုကိုရုပ်သိမ်းစေခြင်းရင်တော့ထောင်ပိုင်လျှော့ရက်နဲ့စောလွတ်ပေးလို့ရတယ်လို့ရှင့်နေကြီးဦးခင်မောင်စောကပြောပါတယ်
။အဲ့ဒါကတော့သူကအမိန့်မင်းကလည်းချပြီးသားဆိုတော့လေဒါတရုပ်သိမ်းလို့လည်းကြားတယ်။အဲ့တော့အဲ့အဲ့ဒီဟာတော့သူကဟိုဆက်ကြောက်ခံမှာပဲရုံးကလည်းအချိန်ကြီးအဲ့လိုပဲပြောပါတယ်။ဒါပေမဲ့ဟိုကျွန်တော်ကြော်လင်းလို့ရတာကတော့သူကဟိုနိုင်ငံတော်အပိုင်းလာကိုပဲဒီမှုကိုနော်ရုပ်သိမ်းနဲ့ဆက်စပ်ခြင်းပဲဆိုလို့ရှိရင်ထောင်ပိုင်ကြီးမှလွတ်ပိုင်လို့ရှိရဗျ။အဲ့ဒါမှဆိုထောင်ပိုင်လျှော့ရဆိုရှိ။နော်။အဲ့ဒါအဲ့ထောင်ပိုင်လျှော့ရကိုပြီးမယ်ဆိုရင်28ရက်နေ့မှာသူတို့နှာခေါင်းလောက်နိုင်တယ်ပေါ့ဗျာ။နော်။ပြန်လာပို့ပါမယ်။ United ပြန်ပို့ပို့ရချင်းမှာထောင်ပိုင်လျှော့ရနေတယ်။ထောင်ပိုင်ရလဲ United ထောင်ပိုင်ရလဲ။ဟိုလျှော့လိုက်ဟိုဟာလုံးမှာလျှော့ရနေဆိုရင်နော်။သူက28ရက်နေ့ပြီးပါပေါ့နော်
။တရင်တော့ကိုအောင်နိုင်ဆိုအပါဝင်နိုင်ငံခြားတရင်တော့နှစ်ဦးနဲ့ရင်မောင်းတို့အနေနဲ့စစ်တမ်းလျှော့ရမရှိပဲ။စစ်တမ်းတက်တန်းပြေးမှပြန်လွတ်မယ်ဆိုရင်တော့ဇန်နဝါရီ6ရက်နေ့မှာလွတ်ဖို့ရှိနေတာလည်းဖြစ်ပါလိမ့်ရှင်။